ထိုင်းနိုင်ငံကော့တောင်ကျွန်းအပန်းဖြေကျွန်းမှာဖြစ်ပွားခဲ့တဲ့လူတက်မှုနဲ့ပတ်သက်လို့အယူခံဝင်မှုကိစ္စမှာအထောက်အကူဖြစ်စေဖို့အတွက်မြန်မာအစိုးရကပထမဆုံးအကြိမ်အနေနဲ့ပြည်ထောင်စုရှေ့နေချုပ်ရုံးကဥပဒေပညာရှင်တဦးကိုတဦးနဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ကမှုခင်းဆေးပညာဆိုင်ရာကျွမ်းကျင်သူတဦးကိုမြန်မာနိုင်ငံရှေ့နေများကောင်စီကအယူခံမှုဆိုင်ရာကျွမ်းကျင်သူတဦးတို့ကိုပါဆီလွတ်ခဲ့ပါတယ်။ဒီနေ့မှာတော့သူတို့တွေဟာထိုင်းနိုင်ငံနဂွန်စီသာမရအကျဉ်းတော်ကိုတွားရောက်ပြီးမြန်မာလူငယ်နှစ်ဦးအတွက်အယူခံဝင်မှုအတွက်အထောက်အကူဖြစ်စေမယ့်အဆက်လက်တွေကိုတွားရောက်မေးမြန်းခဲ့ကြပါတယ်။မအေးမှာကသတင်းပေးပို့ထားပါတယ
်။လက်ကျွမ်းလူတက်မှုအယူခံအတွက်ကူညီနိုင်ဖို့မြန်မာအစိုးရကဥပဒေပညာရှင်ပုဂင်းစေပညာဆိုင်ရာကျွမ်းကျင်သူမြန်မာနိုင်ငံရှေ့နေများကောင်စီကစတဲ့ကိုယ်စားလှယ်၃ဦးကိုဆီလွတ်ခဲ့တာပါ။သူတို့တွေဟာနဂွန်စီသာမရအကျဉ်းထောင်မှာတည်တံ့ကြခန့်နေရတဲ့မြန်မာနိုင်ငံသားလူငယ်တဦးကိုတွေ့ဆုံခဲ့ပြီးတဲ့နောက်ဘာတွေအထောက်အကူပေးနိုင်တယ်လဲဆိုတာကိုတော့တရားခဏအကျိုးဆောင်ရှေ့နေဦးအောင်မျိုးသားကအခုလိုရှင်းပြပါတယ်
။ခုဒီနိုင်ငံတော်ကလာတဲ့အဖွဲ့အားကလေးတွေရဲ့ဟိုဘယ်လိုခေါ်မလဲ။ဟိုနေကြီးထိုင်းကြီးစာရေးတော်ကြီးကိုလာကြည့်ရှုတယ်အခုတော့ကလေးပြည်နေထိုင်ဆိုင်တော်ရေးရတယ်အချင်းကြီးတဲ့ပေါ်သူတို့လည်းဝါတာအရာဖြစ်သွားနောက်တစ်ပိုင်းကတော့ဥပဒေရအယူခံတက်မဲ့ကိစ္စမှာတော့အကျေသူကပြည်နယ်မှာကောင်စီနဲ့အယူခံတက်မဲ့အကြောင်းအရာတွေကိုကောင်းမဲ့အချက်လေးတွေကိုအပြန်အလှန်ဆွေးနွေးရမယ်ကိစ္စပါအဲ့ဒါမှဒါလည်းရင်အယူခံကောင်းပြီးတော့ဒီကလေးကြီးဖြစ်လာလာကြည့်ကောင်းပါတယ်ချက်ဒါတွေကိုလည်းအငယ်တို့ကပြည်နယ်ရှိနေတဲ့ကောင်စီနဲ့ပြည်ရဲ့ခါမှာဆက်ကြခဲ့ပါတယ်ချက်တော့သူကလည်းသူတို့ဘက်ကကောင်းမဲ့ဖြစ်တယ်အဲ့တော့အဲ့လိုချက်တဲ့အချက်တွေကအထူးသဖြင့်လို့ပြောရင်တော့သူတို့ကလည်းပြောပါလေ DNA ဟာတော်တော်ကိုကောင်းတဲ့အဖြစ်ပါလို့ပြောပါ
တယ်။တကယ်လို့ပြတ်သက်သေးတဲ့ဘက်ကတော့တင်ဆောင်သူအမျိုးသမီးရဲ့မိမကိုခန္ဓာမှာလူငယ်တအုပ်ရဲ့ DNA တွေ့ရှိတယ်ဆိုပြီးတရားရုံးမှာထွက်ဆိုခဲ့ပြီးဗီရိရှလူငယ်နှစ်ဦးကိုတတ်ဖြတ်ရမှာပေါက်တူးကိုတုံးပြီးတော့တတ်ဖြတ်ခဲ့တယ်ဆိုပြီးထိုင်းရဲတွေကတရားရုံးမှာတင်ပြခဲ့တာပါ။ဒါပေမဲ့မှုကင်းဆိုင်ရာကျွမ်းကျင်သူဒေါက်တာပွန်ထည့်ရဲ့ဆက်မှန်စစ်ဆေးမှုမှာတော့ပေါက်တူးမှာ DNA 3ခုကိုတွေ့ရှိခဲ့ပြီးအဲ့ဒီ DNA တွေဟာမြန်မာလူငယ်နှစ်ဦးရဲ့ DNA တွေမဟုတ်ဘူးဆိုပြီးပြောဆိုခဲ့တဲ့အတွက်အယူခံ၁၁ရာမှာ DNA ကွဲလွဲချက်တွေကမြန်မာလူငယ်နှစ်ဦးတေရန်ကနေလွတ်မြောက်ဖို့အတွက်အားကောင်းချက်တွေဖြစ်တယ်ဆိုပြီးရှေ့နေဦးအောင်မျိုးတန်းကဆက်ပြောပြပါတယ
် DNA သဘောကိုပြောမယ်ဆိုရင် DNA ဖြစ်တဲ့ဟုတ်ပေါ့လေတိတိကျကျပုံစံအစစ်စစ်ဖြစ်သွားပြီးလို့ရှိရင်အဲ့ဒီပါတွယ်ဖြစ်ချက်တာဒီပြင်ပါတွယ်တာကြည့်ရင်လေဒီအဖြေကိုလက်ခံနိုင်တဲ့အနေအထားမျိုးရှိမှသာလေဒီကနေ့တရားဝင်သုံးတင်နေဆိုရဲဥပဒေပါကိုပြောကြပါတယ်အဲဒီဥပဒေကအရာပဲကလေးတွေအမှုကကောင်းပါတယ်ဒါဖြစ်တော့အဲ့လိုပုံစံမျိုးနဲ့ကလေးတွေအမှုကမရှိဘူးဆိုတာမျိုးတွေ့ရတယ်ပြည်ပြည်ဆိုင်ရာဒီဒီအနေယူတဲ့လူကမှုကြီးရရှိမယ်ဆိုရင်တော့ဒေါက်တာဖွင့်တဲ့ရုံးလုံးကပြောသွားတာပါတကယ်တမ်းဒီအနေယူတဲ့ဟာကသုံးနှစ်နဲ့လေးနှစ်ကြာမှထားလို့ရှိတယ်လို့ပြောတယ်အခုဟာတရားခွင်မှာအမှုကတစ်နှစ်ပဲရှိသေးတယ်ဒီအနေမိမတဲ့ပို့တဲ့အဒီအနေကမရှိတော့ဘူးလို့ပြောတာဟာတော့ဥပဒေအရတို့ဒီဒီအနေယူပုံကွဲမှားလို့သာဖြစ်တယ်ဆိုတော့ဖောက်ပြန်ကြရတဲ့ချက်တွေ့ကြပါတယ်ဒါတမို့ဒီနေအားကောင်းတယ်လို့ပြောတာ
အကျဉ်းတော်တွင်မှာတည်တံ့ကြခံနေရတဲ့လူငယ်တွေကိုမင်းမြတ်မှုတွေထပ်မံလုပ်ခဲ့ပေမဲ့ထူးခြားတဲ့အချက်လက်တွေတော့မရရှိခဲ့ဘူးဆိုပြီးမြန်မာတန်ရုံထူးဆောင်ဆိုင်ရေးကော်မတီခေါင်းဆောင်တူဖြစ်တဲ့ဦးကျော်တောင်းကဆိုပါတယ
်ဆုံးကြတိုင်းရဲ့ဒီလိုမသိဘူးမသိဘူးဘာမှနားမလည်ဘူးဒီကိစ္စတွေကိုထပ်ခါရတဲ့ဒီလိုကိစ္စတွေတွေနဲ့အဲ့ဒီကြောင့်ကဒီလူသားမှုပြည်ပြီးတော့မှ Facebook တွေမှာလူတွေပြောတာတွေနဲ့ပြည်တာဆိုတာကိုပြောတယ်
ပြည်တော်စုရှေ့နေချုပ်ရုံးကဥပဒေပညာရှင်ဒုတိယညွှန်ကြားရေးမှူးချုပ်ဒေါခင်ချိုအောင်မြန်မာနိုင်ငံရဲတပ်ဖွဲ့ကမှုကင်းစေပညာဆိုင်ရာကျွမ်းကျင်သူရဲမှူးကြီးစိုးနိုင်ဦးမြန်မာနိုင်ငံရှေ့နေများကောင်စီကအယူခံမှုဆိုင်ရာကျွမ်းကျင်သူဦးဖေခင်တို့ဟာထိုင်းနိုင်ငံမှာဖြစ်ပွားခဲ့တဲ့လက်ကျိုးလူတက်မှုနဲ့ပတ်သက်လို့မြန်မာလူငယ်နှစ်ဦးရဲ့အမှုအတွက်အထောက်အကူဖြစ်စေဖို့ပထမဦးဆုံးအကြိမ်အဖြစ်ရောက်ရှိလာတဲ့မြန်မာနိုင်ငံကကိုယ်စားလှယ်တွေဖြစ်ပါတယ်သူတို့တွေဟာအယူခံမတင်ခင်မှာထိုင်းနိုင်ငံရှေ့နေများကောင်စီနဲ့တွဲဆုံဆွေးနွေးသွားဖို့တွေလည်းရှိနေပါတယ်ရှင်